မနေ့ကလှုပ်ကြံခံလိုက်ရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းပနာဇီယာဘူတိုရဲ့ရုပ်ကလောင်ကိုစင်ပြင်းတဲ့အတွင်းမှာရှိတဲ့မိသားစုဂူပိတ်မှမှာမြေမြုပ်တကြိုလိုက်ပြီးဖြစ်ပါတယ်။အစိမ့်အနီနဲ့အမဲရောင်ရော့ဆတ်ထားတဲ့၃ရောင်ကျဲပါကစ္စတန်ပြည်သူ့အလံပါတီကိုလွှမ်းခြုံထားတဲ့သူမရဲ့ရုပ်ကလပ်ကိုတည်ဆောင်လာတဲ့လမ်းမတစ်လျှောက်ထောင်ပေါင်းများစွာသောပြည်သူလူထုကြီးကဝမ်းနဲ့ကြေကွဲဆောင်နဲ့လိုက်ပါပို့ဆောင်ခဲ့ကြပါတယ်။သူမရဲ့ရုပ်အလောင်းကိုတော့ဖခင်ဇူဖီကာအလီဘူတိုရဲ့နဘေးမှာမြေမြုပ်လိုက်ပါတယ်။လာမယ့်ဇန်နဝါရီလ10ရက်နေ့မှာကျင်းပမယ့်အထူးရွေးကောက်ပွဲကြီးအတွက်နိုင်ငံရေးမဲဆွဲဟောပြောပွဲကအပြန်လမ်းမှာပြီးခဲ့တဲ့ကြာသပတေးနေ့ကမစ္စဘူတိုကိုအသေးခံဘုံဖောက်ခွဲပြီးလှုပ်ကြံတက်ဖြတ်ခဲ့တာဖြစ်ပါတယ်။လက်ရှိအင်ဆောင်အစိုးရရဲ့ဝန်ကြီးချုပ်ကတော့အစိုးရအနေနဲ့ရွေးကောက်ပွဲရက်ရွှေ့ဆိုင်ဖို့လောလောဆယ်အစီအစဉ်မရှိဘူးလို့ဒီကနေ့ပြောကြားခဲ့ပါတယ်။သမရပါရဖက်မူရှာရက်ဖ်ကလည်းလှုပ်ကြံတက်ဖြတ်မှုဟာအကြံဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့ဆွဆွဲပြောဆိုလိုက်ပြီးတာဝန်ရှိတဲ့အစ္စလာမ်အစွန်းရောက်တွေကိုအမြင့်လံတိုက်ထုတ်သွားမယ်လို့ပြောဆိုလိုက်ပါတယ်။